ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီကနေ့ပဲပြောဆိုလိုက်ပါတယ
် Such conduct if proven could be relevant under international humanitarian law or human rights conventions but not under the 1948 genocide convention.
မြန်မာလူမျိုးတပ်ဖွဲ့ဝင်တွေအနေနဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ရဆိုတာထင်ရှားရင်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်အရအရေးယူလို့မရတဲ့အကြောင်းဒေါ်ဆန်းစုကြည်ပြောဆိုထားတာပါမြန်မာစစ်တပ်အနေနဲ့ဆေးရုံမြောက်တဲ့လောက်ရတွေကျူးလွန်ခဲ့ရင်လည်းလက်ရှိမြန်မာနိုင်ငံရဲ့ဥပဒေနဲ့အညီအရေးယူမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်2019ခုနှစ်မှာIAS ရုံးချအစိုးရဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတွန့်ပြန်ရမှာရိုဟင်ဂျာမွတ်စလင်အများပြားသေဆုံးပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နဲ့ချီထွက်ပြေးခဲ့ကြရတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းနေတာပါအခုနောက်ဆုံးမှာလည်း ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်မှုကြိုးပမ်းမှုတွေနဲ့လည်းမြန်မာနိုင်ငံရင်ဆိုင်နေရတာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဆွေကတော့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့တာတွေပေါ်ထုတ်ဖို့ကြိုးစားနေတာတွေရှိနေပြီးအရေးယူတာတွေရှိတဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်